အရေးသားတွေကိုခိုးလုံဖို့ညှဉ်းချထားတဲ့နေရာတွေအပါအဝင်ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကဗုဒ္ဓဟူးနေ့ညမှာညပိုင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်ပါလက်စတိုင်း64ခုနှစ်ဦးထပ်မင်းတညရဲမှာတိုက်ဆုံးခဲ့ပါတယ်။ဂါဇာအလေပိုင်းမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒီအာရေပါလာမြို့မှာရှိတဲ့အယ်အက်စ်အစေယုံကနေရုပ်အလောင်း40လောက်လက်ခံရရှိခဲ့တယ်လို့လည်းပြော ဖြစ်ပျက်ခဲ့တာကြောင့်ကျွန်တော်တို့ထိတ်လန့်မိပါတယ်လို့လည်း X လူမှုကွန်ရက်မှာနေစည်းမချဆရာဝန်တွေအဖွဲ့ကရေးသားထားပါတယ်ဟာမတ်စစ်သွေးကြွတွေကမနှစ်အောက်တိုဘာ9ရက်နေ့ကအစ္စရေးတောင်ပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း1200ခန့်တိုက်ဆုံးပြီးတော့250ခန့်ကိုတစားကန်အဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တာပါအခုချိန်ဒီဖမ်းဆီးထိန်းသိမ်းခံထားရတဲ့130လောက်ထဲက4ပုံတစ်ပုံကတော့တိုက်ဆုံးသွားပြီလို့ယုံကြည်နေကြပါတယ်ဂါဇာကျန်းမာရေးဝန်ကြီးဌာနကတော့ဒီတိုက်ပွဲတွေကြောင့်ပါလက်စတိုင်း2900ကျော်တိုက်ဆုံးခဲ့တယ်လို့ခန့်မှန်းထားပါတယ်ရှင်